စကိုင်းတိုင်းဘက်မှာစစ်တပ်ရင်နန်းကိုဘုံခွဲတိုက်ခိုက်တဲ့ဆိုတဲ့အပေါ်မှာဒေသခံကာကွယ်ရေးတပ်ဖက်ကပြောတာကိုစစ်ကောင်စီဘက်ကတော့ညင်းထားပါတယ်အလားတူပဲကလေးမျိုးဘက်မှာလည်းတိုက်ပွဲဖြစ်တယ်ဆိုတာမှလည်း PDF အဖွဲ့ကထုတ်ပြန်တာနဲ့စစ်ကောင်စီဘက်ကပြောဆိုတဲ့ကြားမှာကွဲလွဲမှုတွေရှိနေပါတယ်ဒီအခြေအနေတွေကိုတော့ VOA သတင်းတောင်နိုင်ကွင်းအင်ကသတင်းပေးပို့ထားပါတယ
်စကိုင်းတိုင်းပလဲမျိုးနယ်ပရောက်ကုန်းလမ်းခွဲမှာစစ်တပ်ရင်တန်းကို PDF ဖွဲ့ကဂျာရာပရင်းနေမှာမိုင်းခွဲတိုက်ခိုက်ခဲ့တယ်လို့ PDF ခေါင်းဆောင်သူကဆိုပါတယ
်ပလဲဘက်မှာလည်းလမ်းခွဲဘက်မှာတော့ဒီပလဲမျိုးနယ်ကဒီရက်ကရဲဘော်တွေပေါ့ဖာတစီရောလောင်းဝါလောက်ပဲပောက်ခွဲသွားတယ်ဒီကိမ်းမှုကတော့အဲ့ဒီသာသီလုံးတော့မှပြည့်စည်သွားတဲ့အနေအထားဖြစ်တော့ကြတော့ဒီပေါ်မှာပါတဲ့အကောင့်တွေကတော့အတန်အနေနဲ့ဒေတာဘောက်တော့ပြည့်စည်ဒီကိမ်းမှာပေါ့
ပလဲမြို့နယ်တွင်စစ်ကောင်စီတပ်တွေအများစုရုပ်သိမ်းပေးဖို့ပလဲပြည်သူ့ကာကွယ်ရေးတပ်ဖွဲ့ PPDF ကဩဂုတ်လ17ရက်နေ့ရက်စွဲနဲ့သတိပေးစာထုတ်ပြန်ထားပြီးတဲ့နောက်အခုလိုတိုက်ခိုက်မှုဖြစ်တဲ့သတင်းတွေထွက်လာတာပါအလားတူမနေ့ကရင်းမာပင်ဆိုင်ရာရင်းမာပင်မြို့နယ်ဘက်မှာလဲမုံရွာကနေပြန်လာတဲ့စစ်ကားတွေကိုကောင်းစင်ရွာနီးကားလမ်းမှာ PDF ဖွဲ့တွေကမိုင်းခွဲတိုက်ခတ်ခဲ့တယ်လို့အဲ့ဒီ PDF ဖွဲ့ကောင်းဆောင်ကပဲပြောပါရယ်ဒေသခံတွေကလည်းမိုင်းငါလုံးပတ်ကွဲခဲ့တယ်ဆိုတာနဲ့ကာနစီအနေငယ်ပျက်စီးခဲ့တယ်ဆိုတာပြောကြပေမဲ့ထိခိုက်မှုတော့မတွေ့မြင်ရဘူးလို့ဆိုပါရယ်ဒါပေမဲ့လည်းဒီဖြစ်စဉ်နဲ့ပတ်သက်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စော်မင်းလွန်းကညင်းဆိုပါရယ
်ရှိပါဘူးသူတို့ဘယ်နေရာပွားဖွဲ့ရတော့
ကလေးမြို့နယ်တောင်ပိုင်းနှစ်ချောင်းရွာတွင်ကိုစစ်တပ်ကနေဝေရောက်စီးနှင်းရှာဖွေပြီးထိုးစစ်ဆင်လာတဲ့စစ်ကောင်စီတပ်ကိုမနေ့ကဩဂုတ်လ12ရက်နေ့မွန်လွယ်ပိုင်းကပန်းမွန်ချောင်းကျေးရွာတောင်ဘက်ကျောမှာကလေး PDF ဖွဲ့ကနေပိတ်ဆို့ပစ်ခတ်တိုက်ခိုက်တာမှာစစ်တပ်ဘက်က3ဦးကြဆုံးတယ်လို့ PDF ဖွဲ့ကသတင်းထုတ်ပြန်ထားပါတယ်။တာနဲ့ပတ်သက်ပြီးသိရဖို့ကလေး PDF ဖွဲ့ကို POA ကဆက်တွယ်ခဲ့ပေမဲ့မရခဲ့ပါဘူး။ပန်းမွန်ချောင်းဒီယေစုကြီးရွာကရွာသားတူကတော့မနေ့ကပန်းမွန်ချောင်းကြီးရွာပတ်ဝန်းကျင်မှာဖြစ်တဲ့တိုက်ပွဲကြောင့်ရွာသားဆောင်ကျော်အိုးအိမ်စွန့်ထွက်ပြေးရတယ်လို့ပြောပါတယ
်။ကြီးတယ်ရွာသားရောထွက်ပြေးတယ်ပန်းမွန်ချောင်းရွာရဲ့ဟာခါလေးရဲ့ယေစုရဲ့ထွက်ပြေးနေကြတာလည်းနဲ့ကြီးကြီးချတယ်ဆိုတော့ဦးကြီးကတော့၃ရွာပေါင်းကတော့2500လောက်ရှိမှလို့ဦးကြီး
စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စော်မင်းထွန်းကတော့ကလေးမျိုးနဲ့နှာချောင်းကျေးရွာဘက်မှာစိုက်ပွဲဖြစ်တာမရှိဘဲလက်နက်နဲ့ဖောက်ခွေရေးပစ္စည်းတွေရှာဖွေဖမ်းဆီးရမိတဲ့ဖြစ်စဉ်ပဲရှိတယ်လို့ပြောပါတယ်
။မနေ့ကဖြစ်တာကတော့ဟိုကလေးဘက်မှာဖြစ်တဲ့ဟာလေးရှိကလေးကကျွန်တော်နှာချောင်းကျေးရွာဘက်မှာကိုပိုင်းထက်တန်းကျောင်းတစ်ခုမှာတရင်ရလို့မသွားရှာတာမှာအဲ့မှာတော့ကနတ်နဲ့ကြည်ရန်နဲ့ပြီးလိုက်တဲ့ဟာဖြစ်စဉ်တစ်ခုရှိတယ်။ရန်ကျိုးတွေပါလိမ့်ပြီးလိုက်တဲ့ဟာတစ်ခုရှိတယ်။အပြင်ဆက်ဆက်တရခဏရောက်မိတဲ့ဟာရှိတယ်။ဒါပဲရှိပါလား။
လက်ရှိမှာစစ်တပ်ကနှချောင်းကြီးရွာမှာဆက်ပြီးတပ်ဆွဲထားတာကြောင့်ထိတွေ့တိုက်ပွဲတွေဖြစ်လာနိုင်တယ်လို့ကလေးနဲ့ကံကောင်းကြမှာကားတွေမှန်ချပြီးမောင်းနှင်သွားလာဖို့နဲ့ဒေသခံပြည်သူတွေလုံခြုံရေးသတိထားပြီးနေထိုင်သွားလာဖို့ကလေးကာကွယ်ရေးပြည်ထောင်စုအဖွဲ့ကသတိပေးထားပါတယ်ခင်ဗျာ